ရခိုင်ဦးဆောင်ပါတီ AFP ကထိပ်ပန်းခေါင်းဆောင်လွှတ်တော်ကိုယ်စားလှယ်ဟောင်းနှစ်ဦးဖမ်းဆီးခံထားရပြီးအခုချိန်အထိမိသားစုတွေနဲ့အဆက်အသွယ်မရဖြစ်နေပါတယ်။ဖမ်းဆီးခံထားရတဲ့နှစ်ဦးတည်းကတဦးကိုရခိုင်တပ်ဖွဲ့ဖြစ်တဲ့ AA အဖွဲ့ကသူတို့ဖမ်းဆီးထားတာလို့ဆိုပေမဲ့နောက်တဦးကိုတော့သူတို့မသိရှိဘူးလို့ပြောထားပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုစံကျော်ကဆက်ပြီးပြောပြမှာပါ
။ဒေါက်တာအေးမဦးဆောင်နဲ့ရခိုင်ဦးဆောင်ပါတီ AFP ကထိပ်ပိုင်းပါတီခေါင်းဆောင်ဦးဖြစ်တဲ့ဦးကျော်စောဦးနဲ့ဦးကျော်လွင်တို့ဖမ်းဆီးခံထားရပြီးအခုချိန်ထိမိသားစုဝင်တွေနဲ့အဆက်အသွယ်မရသေးတာကြောင့်စိုးရိမ်နေကြရတယ်လို့ဖမ်းဆီးခံထားသူတွေမိသားစုဝင်တွေကပြောပါတယ်။ဖမ်းဆီးခံထားရတဲ့ပါတီခေါင်းဆောင်ဦးတွေကဦးကျော်စောဦးကိုတော့မေးမြန်းစရာရှိရာကြောင့်ခေါ်ယူထားတာဖြစ်ပြီးစိုးရိမ်စရာမရှိဘူးလို့ရခိုင်လက်နက်ကန်အေအေအဖွဲ့ပြောခွင့်ရသူခိုင်သူကပြီးခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောထားပါတယ
်။အပေါ်ကျုံစုနဲ့ပတ်သက်ပြီးကတော့ကျွန်တော်တို့တွေအစွေလေးမိမရန်စရာကိစ္စဒီစကေရှင်ဟင်းရဲ့ background နဲ့ကျွန်တော်တို့ခေါ်ယူစကားပြောနေဆိုတာဟင်းပါတယ်ဆိုကေပရာဘုဆိုတော့သူစားကြမ်းကြမ်းမှာဟင်းပါတယ်အာတခုလေးတော့ဆိုရင်ကြမင်းပ
ါနောက်ထပ်ပါတီထိပ်ပိုင်းခေါင်းဆောင်တူဖြစ်တဲ့ဦးကျော်လွင်ကိုတော့ပြီးခဲ့တဲ့အောက်တိုဘာလ4ရက်နေ့ကလေးကသူနေထိုင်တဲ့ကြောက်ဖြူမြို့နယ်ဇင်ချောင်းကျေးရွာကနေအိမ်မှာအမည်မသိလူ20လောက်လာရောက်ဖမ်းဆီးခေါ်ဆောင်တာခံခဲ့ရတယ်လို့မိသားစုဝင်တွေကပြောပါတယ်ဦးကျော်လွင်ဖမ်းဆီးခံရတာနဲ့ပတ်သက်ပြီးရခိုင်လက်နက်ကန် AA ဖွဲ့ဘက်ကမသိရှိသေးကြောင်းပြောဆိုထားပါတယ်။လက်ရှိအချိန်ထိဦးကျော်လွင်ဖမ်းဆီးခံရတာနဲ့ပတ်သက်ပြီးတရင်အစနာမရသေးတာကြောင့်စိုးရိမ်နေရတယ်လို့လည်းဖမ်းဆီးခံထားတဲ့ဦးကျော်လွင်ရဲ့ညီဖြစ်သူဦးကျော်နိုင်ကပြောပါတယ
်။နော်ကျွန်တော်တို့ကဘယ်လိုပဲဖြစ်ဖြစ်တဲ့ပုစီရဖြစ်ဖြစ်ဖြစ်ဖြစ်ပေါ့နော်။အဲဘာအဖြစ်နဲ့ထားတာလဲအဲ့ဒါကိုသိချင်တာ။ဒါပေမဲ့သူတို့ကြတော့လေကျွန်တော်တို့မသိဘူးအထက်ကမသိဘူးအောက်ကမသိဘူးဆိုတော့ကျွန်တော်တို့လူတယောက်မှမိသားစုတွေအများကြီးရှိတာပေါ့ဗျာ။မတည်ဘူးဆိုတာတော့နည်းနည်းကျွန်တော်တို့ကတော့မိသားစုပြောင်းနေနဲ့ဆိုရင်တော့ဗျာအားကြီးလေ
ရခိုင်လက်နက်ကန် AA ဖွဲ့ဘက်ကတော့တိုက်ပွဲဖြစ်ပွားနေတဲ့တော်လိုင်းကာလာတွေမှာပြည်သူတွေစိတ်ဝမ်းကွဲစေမဲ့လှုံ့ဆော်မှုတွေကိုခွင့်မပြုသလိုလိုအပ်ရင်လိုအပ်သလိုတိုင်းပြည်အရေးအတွက်လှုံ့ဆော်ရတာတွေရှိရလို့ AA ပြောခွင့်ရခိုင်သူကပြောဆိုထားတာရှိပါတယ်ရခိုင်ဦးဆောင်ပါတီ AFP ဘက်ကတော့ပါတီဝင်2ယောက်စလုံးဟာပါတီအတွက်အရေးကြီးသလိုဖမ်းဆီးထားရလောက်အောင်အပြစ်လုပ်ထားတာမရှိတဲ့အတွက်ဖမ်းဆီးထားသူတွေအနေနဲ့အမြန်ဆုံးပြန်လွတ်ပေးစေချင်တယ်လို့လည်းရခိုင်ဦးဆောင်ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကပြောပါတယ်
ကျွန်တော်တို့ခံမှန်းတာကနိုင်ငံရေးနဲ့တွေ့တဲ့ပုံကူတိုင်းကတူလန်ရေးနဲ့သွားနေတဲ့ပုဂ္ဂိုလ်တွေလမ်းကြောင်းကိုမိတိနေတဲ့မှာအနှောက်အယှက်မပြေဘူးပြကြီးတဲ့ရေစီးပါစီဟုတ်ပလားအခုကင်တီချင်းမဖြစ်အောင်တော့ပမိုင်းနဲ့အတွေ့အကြုံလေးတွေကိုဟိုခုနကအကန့်အသတ်လေးနဲ့ဟိုနားဝင်ပါစီဆိုတာမျိုးနဲ့ပြောဆိုတာနောက်ပြန်ရှိကြပါတယ်အဲ့တော့ကျွန်တော်ထပ်ပြီးပြောရရင်အဲ့ဒီပုဂ္ဂိုလ်နှစ်ဦးလုံးကကျွန်တော်တို့ပါတီအတွက်အလွန်တရာအရေးကြီးပါတယ်မိသားစုတွေကလည်းစိတ်ကူးနေရပါတယ်ကိစ္စကြီးကြီးမားမားမဟုတ်တဲ့အတွက်เนาะခုနကလိုမေးမြန်းပြီးရင်မိခင်ပါတီကိုပြန်ပြီးတော့လွှတ်ပေးဖို့ကျွန်တော်ဟိုတောင်းဆိုပါတယ
်လက်နက်ကန်ပဋိပက္ခတွေရှိနေတဲ့ရခိုင်ပြည်နယ်မှာနိုင်ငံရေးတက်ကြွလှုပ်ရှားသူတွေနဲ့ဒေသခံပြည်သူတွေမကြာခဏဖမ်းဆီးခံရတာတွေရှိပါတယ်ဒီနှစ်လအတွင်းမှာပဲရခိုင်ဒေသခံ300ကျော်ကိုရခိုင်လက်နက်ကန် AA အဖွဲ့နဲ့ဆက်ဆက်တဲ့ဆိုပြီးစစ်ကောင်စီကဖမ်းဆီးထားတာရှိတယ်လို့ AA အဖွဲ့ဘက်ကပြောဆိုသလိုရခိုင်လက်နက်ကန် AA အဖွဲ့ဘက်ကလည်းစစ်ဘက်ဆိုင်ရာတာဝန်ရှိသူတွေစစ်ကောင်စီဝန်ထမ်းတွေနဲ့ပါတီဝင်တွေကိုခေါ်ယူစစ်ဆေးတာတွေရှိနေတာလည်းဖြစ်ပါတယ်လက်တလောမှာတော့ AA နဲ့မြန်မာစစ်ကောင်စီတပ်တွေအကြနှုတ်အားဖြင့်အပြစ်ခတ်ရစေးယူထားကြပါတယ်ခင်ဗျာ
ဒါကတော့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုစံကျော်ပြောပြသွားတာပါ